အင်းစိန်ထောင်မှာနှစ်ရှည်ထောင်တန်းကြခံနေရတဲ့ရိုက်တာသတင်းထောက်ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုအမှန်တရားကိုကာကွယ်စောက်ရှောက်သူများအဖြစ်နာမည်ကျော် Time Magazine ကြီးက2018ခုနှစ်အတွက်အထူးခြားဆုံးပုဂ္ဂိုလ်ရေးစီးရင်မှထည့်သွင်းဂုဏ်ပြုလိုက်ပါတယ်။အလားတူဗြိတိန်ခြေဆိုင် Press Gazette သတင်းလွတ်လပ်ခွင့်ဆိုင်ရာဖွဲ့ကြီးကလည်းဂုဏ်သိက္ခာကြီးမားတဲ့ဗြိတိန်နိုင်ငံဆိုင်ရာသတင်းပညာစုကိုကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုတင်းလာနေကချီးမြှင့်ခဲ့ပါတယ်။အကြောင်းဆုံးဆက်ပြီးနားဆင်ပါရှင်။အရင်ကနိုင်ငံခေါင်းဆောင်တွေလုပ်ငန်းရှင်တွေအများအကျိုးအတွက်ဆောင်ရွက်နေသူတွေစာရာတွေကို Time Magazine ကနှစ်စဉ်အခုလိုနှစ်ကုန်ကန်ဒီအချိန်ရောက်တိုင်းရွေးချယ်ချီးမြှင့်နေတာဖြစ်ပါတယ်ဒီနှစ်အတွက်ထူးခြားချက်အဖြစ်ထင်ရှားတဲ့သတင်းသမား၄ဦးနဲ့သတင်းစာကြီးတစ်စောင်ကိုရွေးချယ်ပြီး2018ရဲ့အထူးခြားဆုံးပုဂ္ဂိုလ်များအဖြစ်ဖော်ပြခဲ့ပါတယ်မျက်မှောက်ခင်မှာဖိနှိပ်မှုတွေခံနေရတဲ့သတင်းသမားတွေဟာအမှန်တရားအတွက်နောက်မဆုတ်ပဲကာကွယ်တိုက်ပွဲဝင်နေကြတာကိုမိမောင်းထိုးပြနိုင်အောင်သူတို့အနေနဲ့စူးစမ်းခဲ့တာဖြစ်တယ်လို့ Time Magazine ရဲ့အမှုဆောင် Editor Sam Jacobs ကအခုလိုပြောပါတယ
် I think we are trying to make a statement in so far as we're trying to draw attention to the importance of a free press.
တရင်လလခွင့်ရဲ့ရေးပါမှုနဲ့ဒီကနေ့ခေတ်ဖိအားပေးမှုတွေခံရတဲ့သတင်းသမားတွေအနေနဲ့အချက်တဲတွေကြားကလှုပ်လှုပ်နေကြတာကိုလူများအလေးထားဂရုပြုလာစေဖို့စူးစမ်းတဲ့အနေနဲ့အခုလိုတက်နိုင်တဲ့ဘက်ကကြေကြေပြတ်ပြတ်လုပ်နိုင်အောင်ကျွန်တော်တို့စူးစမ်းတာပါ
အမှန်တရားကိုကာကွယ်စောက်ရှောက်သူတွေအဖြစ် Time Magazine ကြီးကရွေးချယ်ခံရသူတွေနဲ့ပတ်သက်လို့ Sam Jacobs ကအခုလိုရှင်းပြပါဗျ
။ Specifically we're looking at Jamal Khashoggi, the Saudi Arabian journalist who was killed in the Saudi consulate.
သူကအစ္စတန်ဘူးမြို့ Saudi consulate ဝင်ရုံးမှာတပ်ခံရတဲ့ Saudi သတင်းသမား Jamal Khashoggi ရဲ့ဖြစ်ရပ်နောက်တစ်ခါမနေ့ပြန်ဆိုရင်ထောင်ထဲမှာကျဉ်းကျခံရတာတစ်နှစ်ပြည့်တော့မဲ့ Reuters သတင်းတော်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့ရဲ့ဖြစ်ရတဲ့ဟာသတင်းလွတ်လပ်ခွင့်ဘလောက်ဖိနှိပ်ခံနေရတယ်လဲဆိုတာတကယ်ပဲထင်ရှားတဲ့တာရကတွေပါနောက်ပြီးတော့ဖိလစ်ပိုင်နိုင်ငံကအင်တာနက် website တစ်ခုရဲ့အမှုဆောင်ညွှန်ကြားရေးမှူး Rapla Maria Ressa နဲ့ The Capital Gazette သတင်းစာရဲ့သတင်းတော့တွေကိုကျွန်တော်တို့ရွေးချယ်ခဲ့တာဟာဒီနှစ်အတွင်းသတင်းလောကရင်ဆိုင်ခဲ့ရတဲ့အခြေအနေတွေကိုအကောင်းဆုံးမီးမောင်းထိုးပြနိုင်ခဲ့တဲ့ဖြစ်ရတွေလို့ကျွန်တော်တို့မြင်ပါတယ်
ပြီးခဲ့တဲ့ဇွန်လကအမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်ရဲ့မြို့တော် Annapolis မှာအခြေစိုက်တဲ့ The Capital Gazette သတင်းစာတိုက်ကိုမချေမနှက်ဖြစ်နေသူတဦးကဝင်ရောက်ပြီးတနက်နေ့ပစ်ခတ်ရမှာလူ9ဦးသေဆုံးခဲ့တဲ့ဖြစ်ရပ်ကြောင့်လူအများတုန်လှုပ်ခဲ့ကြတာပါအခုလို Time Magazine ကြီးကရွေးချယ်ဂုဏ်ပြုလိုက်တဲ့သတင်းသမားတွေဟာလူမျိုးရေးဒီမိုကရေစီလွတ်လပ်မှုတို့ကိုကာကွယ်ပေးနေသူတွေဖြစ်ပြီးမှန်ကန်တဲ့အချက်လက်တွေကိုရှာဖွေခဲ့ကြသူတွေဖြစ်တယ်လို့ Sam Jacobs ကပြောပါတယ်ဒါအပြင်2018ခုနှစ်အတွင်းဖြစ်ရပ်တွေကိုကြည့်မယ်ဆိုရင်တစ်ဖက်မှာအမှန်တရားနဲ့အခြားတစ်ဖက်မှာတော့တဟုန်တိုးမြင့်မားလာတဲ့သတင်းအမှားကိစ္စရပ်တွေဖြစ်တယ်လို့သူကဆိုပါတယ်။ဒါကြောင့်မတူညီတဲ့သဘောထားတွေရှိနေကြသူတွေကြားစိတ်ထားပြေဝစွာနဲ့အပြန်အလှန်ဆွေးနွေးဖလှယ်နိုင်ရေးအချက်လက်တွေကိုထောက်ပြတဲ့သတင်းသမားတွေရဲ့အခန်းကဏ္ဍကို Time Magazine အနေနဲ့မီးမောင်းထိုးပြသခြင်းနဲ့အတွက်အခုလို2018ခုနှစ်အထူးခြားဆုံးပုဂ္ဂိုလ်ရေးစီးရင်မှာထင်ရှားတဲ့သတင်းသမားတွေကိုရွေးချယ်ခဲ့တာဖြစ်တယ်လို့ Sam Jacobs ကဆိုပါတယ်။အလားတူဗြိတိန်နိုင်ငံမှာပိုလစ်ဇာစုနဲ့အညီတတ်မှတ်ခံထားရတဲ့ဂုံတိတ်ခါကြီးမားတဲ့ဗြိတိန်နိုင်ငံဆိုင်ရာသတင်းပညာစုရဲ့ကဘာလုံးဆိုင်ရာသတင်းစုံစမ်းရေးသားမှု2018ခုနှစ်အတွက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုဒီဇင်ဘာလ10ရက်နေ့ကလန်ဒန်မြို့တော်မှာအခမ်းအနားနဲ့ဂုဏ်ပြုဆုပေးရခဲ့ပါတယ်သူတို့နှစ်ဦးဟာမြန်မာစစ်တပ်ရဲ့ဖိနှိပ်မှုကိုခံရတဲ့ရိုဟင်ဂျာမွတ်စလင်တွေနဲ့ပတ်သက်လို့စုံစမ်းမေးမြန်းသတင်းရေးသားဖော်ပြခဲ့သူတွေဖြစ်ပြီးသူတို့ရဲ့လှုပ်ဆောင်မှုကြောင့်နိုင်ငံတကာရဲ့အယူအဆကိုကြီးကြီးမားမားထိရောက်ခဲ့တယ်လို့ကဘာမှာလဲသတင်းစာပညာနဲ့ပတ်သက်လို့မှန်ကန်တဲ့ပြောင်းလဲမှုကိုဖြစ်ပေါ်စေခဲ့တယ်လို့စုရွေးချယ်ရေးဘုတ်အဖွဲ့ရဲ့ထုတ်ပြန်ချက်မှာရေးသားထားပါတယ်။လက်ရှိအချိန်မှာတော့သူတို့နှစ်ဦးကိုအမြန်ဆုံးလွှတ်ပေးရေးအမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းကမြန်မာအစိုးရကိုဖိအားပေးတောင်းဆိုနေပါတယ်။အင်းစိန်အချင်းထောင်မှာထောင်ဒဏ်9နှစ်စီချမှတ်ခံထားရတဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးရဲ့အယူခံကိုတော့ဒီဇင်ဘာလ24ရက်နေ့မှာရန်ကုန်တိုင်းတရားရုံးကျုံမှာကြားနာစစ်ဆေးမှဖြစ်တယ်လို့အကျိုးဆောင်ရှိနေဦးတန်းစောအောင်ကပြောပါရရှင်။